အိန္ဒိယနိုင်ငံဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေအတွင်းနေထိုင်သူလူ၄သန်းအတွက်မိုဘိုင်းဖုန်းလိုင်းတွေတင်းနာနေကပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလောက်ကအဲ့ဒီဒေသကိုတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့ဒေသကနေအစီရှော့ချအပြီးလူမျိုးရေးကိုတင်းတင်းကြပ်ကြပ်ချလို့စစ်တပ်ရေးတွေကိုပိတ်ဆို့ထားပြီးတဲ့နောက်ပိုင်းအခုလိုမိုဘိုင်းဖုန်းလိုင်းတွေပြန်လည်ဖွင့်လှစ်ပေးတာပုံမှန်အနေထားပြန်ရဖို့ဂျိုးပန်နဲ့ပထမဆုံးခြေလှမ်းတရားလို့ဆိုပါတယ်။အခုလိုစစ်တပ်ရေးစနစ်ပြန်လည်ရရှိပြီဆိုပေမဲ့လည်းဒေသတွင်းလုပ်ငန်းပြန်လည်လက်ပတ်မှုပုံမှန်အတိုင်းပြန်ရောမရောကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။ဒေသတွင်းမိုဘိုင်းဖုန်းနှစ်သန်းဝန်းကျင်လောက်ကတော့ line တွေပြန်လည်မပွင့်သေးသလိုအင်တာနက် line တွေကိုလည်းဆက်လက်ပိတ်ပင်ထားဆဲဖြစ်ပါတယ်။အာဏာပိုင်တွေကတော့မိုဘိုင်းဖုန်း line တွေတစ်စိတ်တိုင်းပြန်လည်ဖွင့်လှစ်ပေးတာဟာပုံမှန်အနေထားကိုပြန်လည်ရောက်ရှိလာတာကိုပြသတယ်လို့ပြောနေစင်မှာပဲ။ဒေသခံနိုင်ငံရေးသမားအများအပြားကိုထိန်းသိမ်းထားသလိုထောင်ပေါင်းများစွာသောအိန္ဒိယတပ်ဖွဲ့တွေကိုလည်း line တွေပေါ်မှာတက်ဆွဲချထားနေဆဲဖြစ်ပါတယ်ခင်ဗျာ။